အီရန်နိုင်ငံကအမေရိကန်တပ်သမားဝန်ထမ်းတွေဘေးကင်းလုံခြုံရာမှာယာယီတောင်းရှိနေတဲ့ပုံအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေကညှိနှိုင်းလိုက်ပါတယ်အီရန်နဲ့ဒီအီရန်နိုင်ငံတွေကအီရန်မဟာမိတ်တွေရဲ့ချင်းချောက်မှုတွေကြီးထွားလာပြီးမှပွန်ပေကအခုလိုညှိနှိုင်းခဲ့တာပါအီရန်နိုင်ငံကအမေရိကန်ဝန်ထမ်းတွေနဲ့အသုံးပြုရအဆောက်အဦတွေကိုတိုက်ခိုက်အောင်လှုပ်ဆော်ပြီးချင်းချောက်တာတွေရှိလာတာကြောင့်လူကြီးများကိုရှေ့ပြောင်းနေတိုင်းပုံညှိနှိုင်းခဲ့တာလို့ချင်းငါချက်မှာရေးသားထားပါတယ်။ဒါပြင်ဒေတာရင်းကအမေရိကန်ဆောက်ဦးတွေကိုအီရန်ကတိုက်ခိုက်လာနိုင်ခြေရှိတာနဲ့ပတ်သက်လို့လည်းဖွန်ပေကသတိပေးပါတယ်။အီရန်နိုင်ငံနဲ့ကမ္ဘာနေရာတိုင်းကအမေရိကန်တွေအမေရိကန်တပ်သမားဆောက်ဦးတွေအပေါ်အီရန်ကတိုက်ရိုက်ပဲဖြစ်ဖြစ်အီရန်ရဲ့ကိုယ်စားဘယ်သူကပဲဖြစ်ဖြစ်တိုက်ခိုက်လာမယ်ဆိုရင်ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့အီရန်ကတာဝန်ယူရမှာဖြစ်တယ်လို့အီရန်ဆိုရကိုအကြောင်းကြားထားကြောင်းဝန်ကြီးဖွန်ပေကပြောပါတယ်အီရန်နိုင်ငံအတွင်းအီရန်ရဲ့ဩဇာမမှုလာမှုနဲ့ပတ်သက်လို့အခုသတင်းပတ်တွင်ကျင်းပတဲ့ American Congress လွှတ်တော်ကကြားနာပွဲအပြီးမှာနိုင်ငံရေးဌာနဘက်ကအခုလိုပြောလာတာပါမေလကကျင်းပတဲ့အီရန်ထူထူရေးကောက်ပွဲနောက်ပိုင်းဒီအီရန်ဆိုရအဖွဲ့ပြန်လည်ဖွဲ့စည်းဖို့ကြိုးပမ်းနေချိန်မှာအီရန်နဲ့သူတို့ရဲ့တစ္ဆာကံအီရန်နိုင်ငံကစီးရဲစီးသွေးကြော်ရာအစိုးရအဖွဲ့ပေါ်လွှမ်းမိုးလာနိုင်တာအပြင်အမေရိကန်ကတမိုးပေးထားတဲ့လက်နက်တွေကိုလည်းရရှိလာနိုင်ကြောင်းအမေရိကန်လွှတ်တော်အမတ်တွေနဲ့စီးရင်နိုင်ငံရေးတုံးသက်သူတွေကသတိပေးထားပါတယ်ခင်ဗျာ